မတီလာမျိုးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းရဲ့အရေးကြီးအဆိုကိုမနေ့ကကိုယ်စားလှယ်14ဦးဒီကနေ့10ဦးစုစုပေါင်း22ဦးနဲ့သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေဆွေးနွေးခဲ့တာဖြစ်ပါတယ်။အယ်နီညိုဟာအမျိုးသားရေးစိန်ခေါ်မှုဖြစ်တဲ့အကြောင်းနဲ့မကြခင်တက်လာမဲ့အစိုးရတက်ကလည်းဆက်လက်တာဝန်ယူသွားဖို့မြောက်ဦးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလစောကဆွေးနွေးခဲ့ပါတယ်
။ရခိုင်ပြည်နယ်နဲ့မြန်မာတပြည်လုံးမှာကက်ဆိုးကြီးကြောက်ရွံ့နိုင်တယ်ဆိုတော့အချက်ပေးခေါင်းလောင်းကန်ကြီးထိုးနေပါပြီ။လူနေသေးတဲ့မြန်မာဒီမိုကရေစီအပြောင်းလဲအတွက်ကြီးမားတဲ့နိုင်ငံရေးစိန်ခေါ်မှုကြီးတစ်ခုဖြစ်လာပါလိမ့်မယ်။ကျွန်တော်တို့နိုင်ငံမှာသယံဇာတာပေါ်တယ်၊တစ်တော်တွေပေါ်တယ်။ဒါပေမဲ့သဘာဝတရားရဲ့ကောင်းမြတ်တဲ့လက်ဆောင်တွေကိုကျွန်တော်တို့ပြည်သူတွေမခံစားခဲ့ရပါဘူး။သဘာဝတရားကြီးကပေးလာတဲ့ဒဏ်ခတ်တဲ့လက်ဆောင်တွေကိုတော့ကျွန်တော်တို့ပြည်သူတွေဟာဟိုးအရင်နှစ်ပေါက်ပြားစွာမှခံစားခဲ့ရပါတယ်။နာဂစ်လို့ဖြစ်ဆိုးမျိုးကိုတော့ကျွန်တော်တို့ဒီမိုကရေစီခေတ်ဥမှာကျွန်တော်တို့မတွေ့လို့မမြင်လို့မကြားလို့ပါ။အပြောင်းလဲမျှော်ကိုးနေတဲ့ပြည်သူတွေအတွက်ကြုံတွေ့ရမယ့်ဒုက္ခလိုင်းဟာစိုးရင်ရေမက်ကိုကြော်လွန်တော်မှာကိုလည်းစိုးရင်မိပါတယ်။ဒါကြောင့်လက်ရှိအစိုးရတော်နဲ့အစိုးရအနေနဲ့တော်လကောင်းနောင်အစိုးရအနေနဲ့အစ်တစ်အနေနဲ့တော်လကောင်းအလေးအနက်စဉ်းစားပြီးဝန်ကြီးဌာနများကျွမ်းကျင်သူပညာရှင်များနိုင်ငံတကာအဖွဲ့အစည်းများပူးပေါင်းကအစီအမံကောင်းတွေကိုရှာမှတ်ဖို့လိုပါတယ်။ဒါမှသာဒီမိုကရေစီအစိုးရတည်းဟာပြည်သူတူထူတရားလုံးနဲ့အတူကြုံတွေ့လာမယ့်အခက်အခဲတွေကိုကြမ်းကြမ်းခံကြော်လောသွားနိုင်မယ်လို့ယုံကြည်ပါတယ်။ဒေါက်တာမောင်သိန်းရဲ့အဆိုကိုကျွန်တော်ထောက်ခံပါတယ
်။ရှားတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဝင်းဝါထွန်းကရေအရင်းမြစ်ကနေအဓိကထုတ်ယူသုံးဆနေတဲ့လျှက်စစ်မီးပြတ်တောက်မှုတွေရှိလာနိုင်တဲ့အတွက်လျှက်စစ်စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ရေးပြင်ဆင်ဖို့ကိုဆွေးနွေးခဲ့ပါတယ်။
ကျမတို့မြန်မာနိုင်ငံတဝန်းလုံးမှာလျှက်စစ်သုံးဆွဲမှုပမာဏဟာ32ရာခိုင်နှုန်းခန့်သာရှိနေပြီးတော့လျှက်စစ်စွမ်းအင်ကိုကျမတို့ဟာရေအရင်းမြစ်ကနေအဓိကအများဆုံးထုတ်ယူသုံးဆွဲတာဖြစ်ပါတယ်ရှင်။နှစ်စဉ်နေရာဒီမှာကြုံတွေ့နေကြဖြစ်တဲ့ရေရှားပါမှုပမာဏထက်ယခုအယ်လီညိုရာဒီဥတုအကျိုးသက်ရောက်မှုကြောင့်ကြုံတွေ့ရမဲ့ရေရှားပါမှုပြဿနာနဲ့တပြိုင်နက်တည်းဖြစ်ပေါ်လာမဲ့စိန်ခေါ်မှုဟာလျှက်စစ်စွမ်းအင်လိုအပ်ချက်ပမာဏမြင့်တက်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့လူနေမှုဘဝပေါ်အများကြီးအတိုးသက်ရောက်မှုရှိတယ်ဆိုတာကိုတစီချက်တက်ပါလေရှင်
ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့ဇန်နဝါရီလကစပြီးမြို့တော်တော်များများမှာမိလောင်မှုတွေဇက်တိုက်ဖြစ်ပေါ်နေတာကိုလည်းထောက်ပြဆွေးနွေးခဲ့ကြပါဗျ။တောင်တင်းကြီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမင်းသိန်းကအယ်နီညိုကြောင့်ဖြစ်တဲ့အပူချိန်မြင့်မားနေချိန်မှာမိလောင်မှုတွေမကြာခဏဖြစ်ပေါ်နေတဲ့အတွက်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့လည်းမိဘအနေရဲ့ကြိုတင်ကာကွယ်ရေးကိုအားစိုက်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါဗျ။အယ
်နီညိုရာသီဥတုဟာအထူးသဖြင့်ပူပြင်း6တွေသောရာဒီဥရုကိုဖြစ်စေကြောင်းမီးလောင်မှုကိုအားပေးကြောင်းယခုလေမြန်မာနိုင်ငံနေရာအနှံပြားမှာမီးလောင်မှုများဇက်တိုက်ဆိုသလိုဖြစ်ခဲ့ကြောင်းမီးဘေးအန္တရာယ်ကြိုတင်ကာကွယ်ထားရှိရန်လိုအပ်ကြောင်းဖော်ပြထားပါတယ်ဖြည့်ဆွဲအကြံပြုဆွေးနွေးလိုတာကမီးဘေးကိုကြိုတင်ကာကွယ်တဲ့နေရာမှာအခြေခံစီမံခန့်ခွဲရေးနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတို့ရဲ့တက်ကြွစွာပူးပေါင်းပါဝင်ဆောင်ရွက်ဖို့အလေးအနက်တွန်းအားပေးညွန်ကြားဆောင်ရွက်ရန်လိုအပ်နေတယ်လို့တင်ပြလိုပါတယ်။အခုအချိန်မှာကျွန်တော်တို့ရဲ့အုပ်ချုပ်ရေးဆိုင်ရာအပြောင်းလဲများကလည်းပူပြင်းတဲ့မလကုန်အထိဖြစ်ပါတယ
်။မအူပင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကအယ်နီညိုကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်ရေးအတွက်ပြင်ဆင်တဲ့နေရာမှာလေယာစိုက်ပျိုးရေးနဲ့ဆယ်မျိုးဝန်ကြီးဌာနကအဓိကတာဝန်အရှိဆုံးဖြစ်တယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ
်။ကျွန်တော်လေဆယ်ဝန်ကြီးဌာနကိုအကြံပြုချင်တာကတော့ဒီ6တွေ့တဲ့ရာသီဥတုလိုင်ယောညီထွေတိစိုက်ပျိုးရေးနည်းစနစ်တွေကိုတိကျလမ်းညွှန်ဖို့လိုပါတယ်။ဒီနေ့ကျွန်တော်တောင်သမားတွေကိုမိုးခေါင်ရင်ဘာလုပ်မလဲဆိုတာမေးကြည့်သူတို့မသိပါဘူး။မိုးခေါင်တော့မယ်ဒါဆိုရင်စိုက်စနစ်ကိုဘယ်လိုပြင်မလဲဆိုတာသူတို့မသိပါဘူး။ဒါပေမဲ့လေဆယ်မှသိပါတယ်။လေဆယ်ဝန်စိုက်ပျိုးရေးဝန်ထမ်းတွေအကုန်သိပါတယ်။ဥပမာဆိုရင်မိုးခေါင်မယ်ဆိုရင်ဒါမဆိုင်ရသေးဘူးဆိုရင်ထယ်ရင်နဲ့နဲ့ထွင်ရင်ညက်ညက်ဆောင်ရွက်ခြင်းဒီမိုးခေါင်တဲ့တောင်ခနဲ့နဲ့သဘာဝမျိုးစားသုံးဆွဲခြင်းဒီဓာတ်မျိုးစားသုံးဆွဲခြင်းတဲ့မိုးခေါင်တဲ့တောင်ကိုခနဲ့နဲ့ဒါတင်းနံဆုံးရှုံးမှုမရှိအောင်ကျွန်တော်အနေနဲ့နောက်ဆုံးအကြံပေးချင်တာကတော့မြို့နယ်စိုက်ပျိုးရေးဝန်ထမ်းတွေကိုတောင်းလူသမားတွေကိုအနီးကပ်ကြည့်ကြပြီးတော့မိုးခေါင်ရင်ဘာလုပ်မလဲမိုးခေါင်မှမလို့ဘာတွေကြိုတင်ပြင်ဆင်သင့်တယ်ဆိုတာအသိပညာများများပေးပါလို့ကျွန်တော်မြစ်တိုင်ရက်ခံရင်ညှိကုန်းချောရပါတယ်
လွတ်တော်ကိုယ်စားလှယ်တွေဟာနာဂစ်မုံတိုင်းနောက်ပိုင်းပြန်လဲထူထောင်ရင်းတဲ့ထောက်ပံ့ရေးပိုင်းမှာအစိုးရရဲ့အကူအညီအားနည်းခဲ့တာတွေပြည်ရင်းပြည်ပနဲ့နိုင်ငံတကာလူရှင်တွေရဲ့အထောက်ပံ့တွေနဲ့ပတ်သက်ပြီးအဂတိလိုက်စားမှုရှိခဲ့တာတွေကိုလည်းထောက်ပြဆွေးနွေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့တနက်ပေမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကအခုလိုဆွေးနွေးခဲ့ပါတယ်
။ဆိုပါတဲ့ဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်ခြင်းနဲ့ကူညီဆောင်ရွက်ခြင်းပြုကြရမှာစေတနာရှင်ပြည်သူများနဲ့အတူအရက်ပဲလူမှုဖွဲ့စည်း CSO mian, NGO, INGO ne, nengana ka akunyi mian lo ye pa la ba de. Kunyi lu ramu de ya yu de. Kama agri kinsin zia ba me. Na ge mong dai nong ga nengana ka ma lu pye si rui ha. Yangon nyaw min le zi ma lu ta lao ya shi nai da tui ge ya ba de. Ye ji nin nyu mu jo le ya mie de pye si song jin zi ma nengana so ya pa mo pe mu a tai. Chang du le ta ma mian le we a pye wa ma ya shi ge da.
ကိုယ်တွေ့ကြုံခဲ့ရပါတယ်အဲ့ဒါကြောင့်ပြည်တွင်းပြည်ပထောက်ပံ့ကူညီမှုတွေကိုရယူစီမံခန့်ခွဲရမှာပွင့်လင်းမြင်သာစွာရှိပြီးတော့တာဝန်ယူတာယုံခံမှုရှိစွာဖြင့်ဆောင်ရွက်တင်ပါကြောင်းတင်ပြပါတယ်လွတ်တော်ကိုယ်စားလှယ်ရှေ့ဦးကဆွေးနွေးပြီးမှပြည်ထောင်ဝန်ကြီးဌာနနေရာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနပို့ဆောင်ရေးဝန်ကြီးဌာနလူမှုဝန်ထမ်းကဲတဲ့ရေးနဲ့ပြည Mandalay Dine Ma, Tikaimu, Shina Nello, Lea Sabuine, Semia Wunyi Tanaye, Twishi Jadugo, Dudia Wunyi, Ukenzoga, Timyagabare,
Imananga Opai, Nizva Sabu, Idia Madri, any new day Amuja, Puji Mamuja, Nizva Sabu Tolumupo, Tikaimu, Machina Indole, Imananga Tapai, Tudvi, Sakai, Mandaline, Mugwidangi Damiadri, Nizva Yadi Twin, Pampunji Twin, Puji. 40 degree centigrade ကျော်လွန်ပါက အနေနဲ့အများထိခိုက်မှုရှိနိုင်ပါတယ်။အန်ယူရာတီကတူဖြစ်စဉ်ကြောင့်စိုက်ပျိုးရေးလုပ်ငန်းများမထိခိုက်စေရတဲ့ညီပညာကုသေသနလုပ်ငန်းနှင့်တောင်သူပညာပေးလုပ်ငန်းများကိုတုံ့ပြန်ဆောင်ရွက်သွားပြီဖြစ်ပါတယ်။2016နှစ်ထောက်ဆကွန်ဘာနာနှစ်အတွက်လူဦးရေ3000အတွက်ဘတ်ဂျက်တောင်းခံထားပြီးရေဆုပ်ဆက်တွေမီးဆက်တွေစုဆောင်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့
ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဖုံးဆွေကအခုလိုတင်ပြခဲ့ပါတယ်။2016ဆက်ကွန်ဘာနာရေးနှစ်မှာလူတဦးတရက်ဆန်နှုတ်စုနှလုံးနှုံးနဲ့300စာလူ3အတွက်နဲ့ခောက်ဆွဲကြောင်း2ထုပ်ကျုံနှလုံးရတလီသားဦးတဘူးနှုံးလူ3000စာအတွက်ဘတ်ဂျက်တောင်းခံထားရှိပြီဖြစ်ပါတယ်။သူသဘောမိုးကလေးနေရာ96လေးဒီဘုံ၄တောင်ကိုလေဒိုင်းဒေသကြီးပြည်နယ်များကိုဖြန့်ဝေထားပြီဖြစ်ပါတယ်။ဒ
ကိုခန်းစားခဲ့ရတဲ့ဒေသများဖြစ်တဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊ရယောက်တိုင်းဒေသကြီး၊ကိုးတိုင်းဒေသကြီးတို့ခွဲဝေပေးခဲ့ပြီးကြံတိုင်းဒေသကြီးပြည်နယ်၊ကဲဆယ်ရေးဖွဲ့များအနေနဲ့လည်းသဘာဝဘေးရန်တွေရေဖို့အချိန်ဒီမှာအရန်တဲ့အသုံးပြုနေရန်မိလေးလုံးနဲ့ရေစုပ်တဲ့လုံးချောက်ဆွဲကိုခွဲဝေပေးထားပြီးဖြစ်ပါတယ်။ပြည်တော်စုအစဉ်ဝန်ကြီးဌာ ကိုအတည်ပြုလိုက်တာဖြစ်ပါတယ်။အယ်နီညိုဟာမြန်မာနိုင်ငံမှာမတ်လကနေဇွန်လလောက်အထိကြာရှည်နိုင်ပြီးတော့ဇွန်လနောက်ပိုင်းကျတော့မှသာပုံမှန်ပြန်ဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။